တမရဒေါ်နယ်ထရန့်ရဲ့နေဆက်ဒီဇိုင်းတည်ဆောက်ရေးနဲ့ပတ်သက်ပြီးတမရနဲ့ဆက်တော်အမတ်တွေကြားအခြေတည်အငင်းဖော်မှုတွေဖြစ်ပေါ်နေရတာလည်းဘတ်ဂျက်ဝင်ဆိုင်ရာအတူတူတည်းမရနိုင်တဲ့အတွက်အမေရိကန်အစိုးရရန်တရားတစိမ့်တစ်ပိုင်းရပ်ဆိုင်ထားတဲ့စနစ်မြောက်လေးဖြစ်တဲ့ဗိုလ်တခုနေမှာတော့တမရဒေါ်နယ်ထရန့်ဟာဆက်တော်ခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အခုလိုအစိုးရရန်တရားတစိမ့်တစ်ပိုင်းရပ်ဆိုင်ထားတာဟာနေဆက်တစ်လျှောက်လုံခြုံရေးအတွက်ဒီဇိုင်းကာရံဖို့လိုအပ်တဲ့ရန်ပုံငွေကိုဒီမိုကရက်တွေကပေးဖို့ညှင်းဆုံနေတာကြောင့်တမရထရန့်ကဖြစ်တင်ခဲ့ပါတယ်။တမရထရန့်ရဲ့တမရတက်တန်းနောက်ထပ်နှစ်နှစ်ကာလမှာဒီမိုကရက်တစ်ပါတီကအောက်လွှတ်တော်မှာအများစုနေရာကိုချက်တပင်းနေမှာစတင်ထိန်းချုပ်တော်မှာဖြစ်ပါတယ်။အခုလိုဒီမိုကရက်တွေအောက်လွှတ်တော်ကိုမထိန်းချုပ်ခင်ဗိုလ်တခုနေမှာပဲတမရထရန့်ကထိတ်တန့် Republican နဲ့ Democrat အမတ်တွေကိုနေဆက်လုံခြုံရေးကိစ္စဆွေးနွေးဖို့အတွက်အင်ဂျီရိုကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဗိုလ်တခုနေမှာပဲ Cabinet ဝန်ကြီးများအစုအဝေးမှာတမရထရန့်ကအမေရိကန်နဲ့မက္ကဆီကိုကြားနေဆက်ဒီဇိုင်းကာရံရေးအတွက်ရန်ပုံငွေချထားပေးဖို့လည်းဗိုလ်တခုနေမှာပဲထပ်ပြီးဖိအားပေးပါတယ်။အခုရရှိထားတဲ့မက္ကဆီကိုနဲ့ကုန်သွယ်ရေးသဘောတူညီချက်အတိတ်ကနေမက္ကဆီကိုကနေဒီဇိုင်းအတွက်တည်ဆောက်ပေးနေတယ်လို့အထောက်အထားသဆုံးတရားမပြဘဲလည်းအစုအဝေးမှာပြောပါတယ်။လူပေါင်းသန်း 30-35 တန်းလောက်ဟာအမေရိကန်နိုင်ငံနဲ့တရားဝင်ဝင်ရောက်နေကြောင်းနဲ့အမေရိကန်တောင်ပတ်နယ်စပ်တစ်ချောင်းမှာစကားလိုစစ်ပေးဖို့အတွက်အကာအရံလိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်။